မြေသာပုံပြိုတဲ့အချိန်တော့ကဝင်းအောင်လည်းရှိနေတော့လေဘယ်လိုပုံစံမျိုးဖြစ်တာလဲခင်ဗျာအဲ့ဒါလေးကျွန်တော်ပြောပြပေးပါ
ဖြစ်တာတော့အခုသားကြီးကိုမြေသာပုံအရင်မြင့်နေလေမြင့်နေတဲ့ခါကျတော့သူကဘာဖြစ်လဲဆိုလို့ရှိရင်သူကလက္ခဏာအမြဲတမ်းပေါ်ပြတာပေါ့နော်နည်းနည်းနည်းနည်းအကြောင်းလေးလိုက်တာပေါ့နော်အပေါ်ဝိတ်များတော့လေအဲ့ဒါတရက်နှစ်ရက်မှပြပြီးပြီပြီးခဲ့တဲ့တရက်နှစ်ရက်ကပြနေတန်းလန်းတဲ့ကိုအဲ့ဒီညနေပိုင်းကျမှပဲစဖြစ်တာပေါ့နော်
အော်အဲ့ဒီမှာလေဒီပြိုကျမဲ့လက္ခဏာပြတယ်ဆိုတာလေဘယ်လိုပုံစံမျိုးပြတာလဲခ
ါးတွေကနေပြီးမှဥမာတွန်ပြီးတော့စထွက်လိုက်တာ ਨੇ ကျွန်တော်တို့ကဘာဖြစ်လဲဆိုလို့ဘိန်းလုံးရဲ့တွန်းနဲ့အားနဲ့မြေကြီးပျော့တဲ့အားနဲ့ကြားမှာကျွန်တော်တို့ဖြစ်တာ哦အဲ့တော့အခုချိန်ကြီးလဲအကြောင်းလေးတွေရှိတော့မဲ့ကိုအကြောင်းတစ်ကြောင်းရကွာဝေးရတစ်ထွာရှိရ
ဒါတော်တော်ကြီးတာပဲ
ဟုတ်တယ်ကိုသူကဒီဥမာပြောလို့ဝိတ်များတဲ့ဘက်မှာအထွာကြီးရဝိတ်နေတဲ့ဘက်မှာအရာတွေထင်ထင်ရှားရှားပေါ်တယ်ဆိုတော့မြက်ခဲတဲ့တစ်ချောင်းစာလောက်ပေါ့အဲ့ဒါမျိုးလေးတွေကနေရာတိုင်းမှာရှိရဒါကလည်းဤစားပုံနှခမ်းနေမှာပေ20အကွာဝေးတိဟာ level တန်းမှာသူကအကြောင်းကိုအများကြီးရသူတို့အကြောင်းကြည့်လို့ရှိရင်အဲ့မြေစာကတစီရတက်ဖို့လိုက်တယ်ဒိုစာနဲ့တက်ကျိတ်လိုက်တယ်ဆိုတော့အဲ့မြေစာအကြောင်းလေးကိုကျွန်တော်မမြင်ရဘူးပေါ့ဗျာနော
်ကြိုကျတဲ့အချိန်မှာသူကအတန်နေပါရောကြားရသည်လား
သူကဒီလိုဟောကို तू ကဟိုပြီးခဲ့တဲ့တစ်ခေါက်ပြိုတော့ရလို့ပြိုကျလာတဲ့အတန်ကိုကြားပြီးမှလူတွေသိတဲ့မျိုးမဟုတ်ဘူးလေ
ဟုတ်
အခုကအလုံးလုံနေတန်းလန်းနဲ့ဖြစ်သွားတာလေကို
ရုပ်ရက်ကိုပြိုကျတာပေါ့ဒါဆို
ကတော့ပြီးခဲ့တဲ့နှစ်ရက်တည်းကသူကတဘောတကူကဗျာအဲကျွန်တော်မြေစာဒီနှခမ်းလေးတွေပေါ့၃ပေ၄ပေခြားပြီးတော့မှအဲ့နာအကြောင်းလေးတွေဖြည်းဖြည်းချင်းတဘောတကူကအစုလိုက်အကြုံလိုက်လေးတွေဟိုတပေလောက်ရှော့ကြတာတို့၅လမ်းမလောက်ရှော့ကြတာတို့ပြတ်ကျောင်းပြတ်ကျောင်းလေးတွေအီအီကြတယ်ဆိုတော့အောက်ရှင်မခိုင်တဲ့လက္ခဏာပေါ့နော
်ဟိုအဲ့လိုပေါ့ပြိုကျတဲ့အချိန်မှာပေါ့လေဒီအလုံးလုံနေတဲ့လူကဘလောက်လောက်များရှိလဲခင်ဗျာ
အခုကျွန်တော်တို့ပြောမယ်ဆိုရင်တော့ဒီကွင်းလုံးပြည့်တွက်မယ်ဆိုရင်တော့ဒီဥစ္စာကမြေသာဘုံကကွင်းအကျယ်ဆုံးပေါ့အဲ့ဒီသက်ဝင်းကျင်ပါလေ
ဟုတ်ကဲ့
အဲ့တော့ကြတော့ခုနကပြောလူကအနည်းဆုံးယာချီရှိရယ်ကွင်းအပေါ်မှာပေါ့နော်အောက်ထဲမှာလည်းကျွန်တော်ပြောသလိုပေါ့ကားတစ်စီးကိုကျွန်တော်တို့တစ်ဖက်တစ်ချက်ကိုမရှိဘူးဆိုရင်အနည်းဆုံး10ယောက်15ယောက်လောက်လွယ်ရှိရယ်ပေါ့နော်ကားတစ်စီးတုံမီဆိုကျွန်တော်တို့ဘယ်ညာကိုလူခွဲပြီးမှကိုယ်သဘောနဲ့ကိုယ်ရှာကြတာကိုအဲ့အဲ့ခါမှာကြောက်ရှင်ကားတွေကလည်းခုနကပြောသလိုအစီးကြီးကအများကြီးတွန်းနေတယ်အစီအများကြီးတုံတဲ့ခါကျတော့မြေစာတစည်းတုံပြီးလိုက်တိုင်းကျွန်တော်တို့ဒီမြေစာတုံတဲ့ပုံမှာကျွန်တော်တို့ဟိုပွင့်လင်းပြောရင်ဒီကြာနေတဲ့မြေစာပုံမှာမတ်တရက်ခုံဝင်ရတာပေါ့ဗျာ
အဲ့ပြိုကျတဲ့အချိန်တော့ဘလူပြေးပြီးလွတ်လာတယ်ဆိုတာလေကျွန်တော်နည်းနည်းပြောပြပေးပါဦးခင်ဗျာ
အဲ့ဒါတော့အတက်လူပြေးရကိုစာစီလို့လည်းမရအောင်ဘာဆိုတော့ခုနကပြောတော့နော်ဟိုဘဒူးချီဘဒူးလက်ဘဒူးတွေတို့ခေါင်းနဲ့ထည့်ကြရမလို့ဟိုခုနကပြောသူ့ကိုနင်းရင်လည်းနင်းမယ်တက်ချင်လည်းတက်သွားမှာအဲ့လိုမျိုးပေါ့ကျွန်တော်တို့ဘေးတိုက်ထွက်ရတယ်ဘာဆိုတော့ဒီမြေပြိုလို့ရှိရင်တက်စီးစီးအစင်းနိုင်ဘေးတိုက်ကိုဖတ်ပြေးရတယ
်။ဟုတ်ကဲ့
။အပေါ်ကိုကျုံယုံပြီးတက်ရင်အမားကြပြီးအောက်ကထားမှရှိအပြော့ပြန်လိုက်တယ
်လေ။ဘယ်နှခါလောက်ရှိပဲခင်ဗျာအဲ့ဒါမျိုးကြုံမှုတာ
။ကြုံတော့မကြုံဘူးဗျ။ဟု
တ်ကဲ့။
ဒါမဲ့ခုနပြောတော့ဗောနော်။ကြာဘူးနာဝရှိမယ်အတွေ့အကြုံရှိမယ်။အဲ့လိုလေးတွေပါပဲ
။မြုပ်ွားတဲ့ထဲမှာစင်းရင်လာပြီးတဲ့လူက3ယောက်လောက်ပဲရှိတယ်လို့ပြောနေ။အဲ့ဒါဟုတ်သလားခင်ဗျာ
။အဲ့ဒါကဒီလိုရှိတယ်ကိုကြီး။နီးစက်ရနီးစက်ရပြောမယ်ဆိုရင်တော့ရှိတယ်။ဒါမဲ့အခုကကျွန်တော်တို့ဒီမှာကကယ်ဆယ်ရေးစခန်းလိုမျိုးပြန်ကြားရေးစခန်းမရှိတဲ့ခါကျတော့ဒီဥစ္စာစီးရင်ကောက်ဖို့ကခက်တယ်။အဲ့ဒါကြတော့ဘယ်သူပဲရောဘလောက်ဆိုတာကျွန်တော်တို့ကပြောလို့လည်းမရဘူးအစီအစဉ်လည်းမပြေဘူ
း။ဒီရှာတာလည်းရက်လိုက်ပြီလို့ကြားတယ်။အဲ့ဒါဟုတ်လားမသိခင်
ဗျ။ဟုတ်ပါတယ်ကြာနေ့လေ7နာရီအကုန်လုံးရက်လိုက်တယ်။အခုအဲ့ကုမ္ပဏီတွေကပဲ7နာရီနဲ့တနာရီကြာကိုအခုကျွန်တော်ပြောနေတယ်။နောက်ပြီးတော့နည်းနည်းပြိုပြီးမှဟိုအရေးတကြီးပြိုကျနိုင်တဲ့အဲခုနပြောပဲ့ထွက်မဲ့ဟာမျိုးတွေကိုဘက်ဖုန်းငါးစီးနဲ့အကုန်လုံးတွန်းချလိုက်တယ်ဗျာတွန်းချလိုက်တဲ့အခါကျအခုကျွန်တော်မျက်မြင်တက်တင်နေတဲ့ဒီလိုပဲ့တာရွဲ့တာတွေမရှိတော့ဘူးလက်တော်လာကြည့်ရဲ့သူက
ဟုတ်ကဲ့အခုဆိုဗျာဒီအခုလိုမြေပြိုတာမျိုးကလည်းခဏခဏဖြစ်နေတော့လေဒီလိုလုတ်ကင်စားတော့ရတာမျိုးနဲ့ပတ်သက်လို့ဘယ်လိုများစဉ်းစားထားတာများရှိပါလဲခင်ဗျာ
ကိုရဟိုတယောက်နဲ့တယောက်ခုနခံယူချက်လည်းမတူဘူးလို့တယောက်နဲ့တယောက်လည်းခုနပြောတော့အမြင်မတူတဲ့အခါအခုဒီနေ့တွန်းနေပြီကျွန်တော်အခုကြမ်းလာတယ်ကျန်တော့အခုကျွန်တော်တို့လိုဘဝတူတယ်အခုပြန်ပြီးမှပေတဲ့ဟာတွေပြိုတဲ့ဟာတွေခေါင်းလည်းမထည့်ဘူးပြန်ရှာနေကြတယ်
ဟုတ်ကဲ့ကိုဝင်းအောင်ရေအခုလိုရှင်းပြကျေးဇူးအများကြီးတင်တယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ကျေးဇူးရမ်းတင်ပါတော့ဟုတ်ကဲ့